Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်နိုဝင်ဘာလ15ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ16925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောပါဒီကနေ့အစီအစဉ်တွေတာဝန်ယူတက်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်မထွေးပါ။အမေရိကန်သမ္မတဘရက်အိုဘားမားဟာဒီဂရီဂရီနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှုရှိပြီးတော့စီးပွားရေးဆောင်ရွက်အကြောင်းအရာတွေကိုအဓိကဆွေးနွေးဖို့ရှိပါတယ်။တခါအာရစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့တွေအကြီးအကျယ်ထိုးစစ်ဆင်နေတဲ့ဒီအီရတ်နိုင်ငံမိုဆူးမြို့မှာတော့လူ 9,400 ကျော်အိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ထိုင်းနိုင်ငံဘာကောက်မြို့ကနာမည်ကြီးနှက်ကွန်တစ်ခုမှာ2015ဩဂတ်စ်လကဖြစ်ခဲ့တဲ့ဘုံးပေါက်ခွဲတိုက်ခိုက်မှုနဲ့ဆွတ်ဆွဲခံထားရတဲ့အမျိုးသားနှုတ်ရအမှုကိုတော့ဒီကနေ့စတင်ဆစ်ဆီပါတယ်။ဒီလိုထိတ်တဲရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပါရှင်။ရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေမြေရှင်းလင်းရေးလုပ်နေချိန်မှာရခိုင်ပြည်နယ်ဆိုင်ရာအကြမ်းဖက်ကော်မရှင်အဖွဲ့စစ်သွေးမြို့ကိုရောက်ရှိလာပါတယ်
။အခုအဲ့မောင်တော်ဟိုဒေသမှာနေမြေဟိုတိုင်းမှုတော်ကြာသွားတဲ့အနေအထားတွေကြုံမဲ့ရတော့သူတို့မသွားတော့ဘူး
။ပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်သားရဲ့ဝန်ကြီးဦးမင်းအောင်မရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါ။ဒါအပြင်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မဲသဘောဒေသကနေဖျားသုံးစုတီရှိနေတဲ့နေချားဆောင်ဂိတ်အားလုံးကိုမကြခင်ရပ်ပိုင်းအတွင်းဘာကြောင့်ပိတ်ပစ်တော့မှာလဲဆိုတဲ့တဲ့င်းရိုးရလက်မှုနည်းပညာနဲ့ဖန်တီးထားတာကြောင့်နာမည်ကျော်ကြားလာတယ်လို့အနေရလဲကြီးတဲ့တောင်ကြီးတစောင်းနိုင်ပွဲအကြောင်းတင်ပြချက်နဲ့အတူနေတိုးအဖွဲ့ဝင်နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံအားလုံးအထူးကကြားတဲ့ဆက်ဆံရေးကိုအမေရိကန်သမ္မတတည်လက်ထက်ဆက်ပြီးတည်ဆောက်သွားမှာလားဆိုတဲ့အကြောင်းတွေကိုတဲ့င်းတွေပြီးမှကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့င်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့ဂရီနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါစီးပွားရေးဆိုင်ရာအကြောင်းအရာတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်။သူရဲ့သမ္မတတပ်တန်းမကုံခင်နောက်ဆုံးအချိန်နိုင်ငံရက်ချားခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်နဲ့ဂရီနိုင်ငံကိုသမ္မတအိုဘားမားရောက်နေတာပါ။ဂရီနိုင်ငံရဲ့ဗန္နာရေးကဏ္ဍပြဿနာတွေကိုကင်တွယ်ဖြေရှင်းပြီးပွင့်လင်းမြင်သာအောင်လှုံ့ဆော်ဖို့အပါအဝင်စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဆက်လက်လုပ်သွားဖို့လိုအပ်တဲ့အကြောင်းတွေကိုဂရီဝန်ကြီးချုပ် LSC Cyprus နဲ့တွေ့ဆုံချိန်မှာသမ္မတအိုဘားမားဆွေးနွေးလိုက်မယ်လို့အင်မီရိုအရာရှိတွေကမျှော်လင့်ထားပါတယ်။နိုင်ငံကငွေကြေးကူညီဆိုင်ရာသဘောတူညီချက်တွေနဲ့အညီဂရီနိုင်ငံသားတွေအနစ်နာခံလိုက်ပါဆောင်ရွက်နေတာကိုလည်းသမ္မတအမေရိကန်အစိုးရကအတိအမှတ်ပြုထားတာပါဒီကနေ့သမ္မတဥပမာနဲ့မစ္စတာစီးပရက်စတိုတွေ့ဆုံပြီးတဲ့အခါပူရဲသတင်းစာရှင်းလင်းပွဲတရက်လုပ်ဖို့လည်းစီစဉ်ထားပါတယ်အဲဒီနောက်ဂရီသမ္မတပရိုကိုပစ်ဖယ်ဘိုပိုလုစ်နဲ့လည်းသမ္မတဥပမာတွေ့ဆုံအောင်မှာဖြစ်ပြီးတော့နိုင်ငံတော်ညစာစာဝဲကိုလည်းတက်ရောက်ပါလိမ့်မယ်ဂရီနိုင်ငံအပြင်ဂျာမနီနဲ့ပြည်တွင်းနိုင်ငံတွေကိုလည်းတွားရောက်မှဖြစ်တဲ့သမ္မတအိုဘားမားရဲ့ခီးစဉ်တစ်လျှောက်မှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ပတ်သက်လို့အဓိကအကြောင်းအရာတစ်ရက်အဖြစ်ဆွေးနွေးသွားနိုင်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဘက်ရိုးစ်ကပြောပါရယ်။ဂျာမနီနိုင်ငံခီးစဉ်တွင်မှာတော့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကဆွေးနွေးပွဲတစ်ရက်ကိုအရှင်အဖြစ်နဲ့လက်ခံကျင်းပပေးမှဖြစ်ပြီးဗြိတိန်ပြင်သစ်အီတလီနဲ့စပိန်နိုင်ငံတွေကခေါင်းဆောင်တွေလည်းတက်ရောက်ကြမှာပါ။တောက်ကြံနေကျင်းပမယ့်အဲ့ဒီဆွေးနွေးပွဲမှာအာရစ်စစ်သွေးကြွချိန်မုံရေးရွှေပြောင်းဒုက္ခတဲ့အရေးယူကရိန်းပြည်ပခါနဲ့ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအကြောင်းတွေကိုဆွေးနွေးကြလိမ့်မယ်လို့ယူဆပါရရှင်
။အစိုးရအဖွဲ့သစ်စတင်ဖွဲ့စည်းနေတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်မှာနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီကိုနိုင်ငံခြားရေးဝန်ကြီးတာဝန်ပေးရတော့ပွဲရှိကြောင်းသတင်းတွေထွက်ပေါ်နေပါရတယ်။ဒါပေမဲ့လည်းပြည်ထောင်စုအစိုးရရှိနေတာဝန်ထမ်းဆောင်မှုတဲ့ဂျူလီယာနီအနေနဲ့နိုင်ငံခြားရေးမူဝါဒအတွေ့အကြုံရှိသူတွေသာတာဝန်ယူလို့ရှိတဲ့ဒီယာရူးတာဝန်ထမ်းဆောင်ဖို့လုံလောက်တဲ့အတွေ့အကြုံရှိသူတော့မဟုတ်ပါဘူး။သူကမစ္စတာထရမ့်နဲ့ကာလာကြာရှည်လက်တွဲလာခဲ့သူဖြစ်ပြီးတော့မဲဆွယ်စည်းရုံးစဉ်ကာလာရုံးကလည်းထရမ့်ရဲ့အမကန်ထောက်ခံသူတဦးဖြစ်ခဲ့ပါရတယ်။နိုင်ငံခြားရေးဝန်ကြီးတာဝန်ပေးရခံလိမ့်မယ်လို့သတင်းထွက်ပေါ်နေတဲ့နောက်ထပ်တဦးကတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဟောင်းဂျွန်ဘိုလ်တန်ဖြစ်ပါတယ်။ Republican မျိုးသားကော်မတီ RNC ဥက္ကဋ္ဌ Rain Priebus ကိုသမ္မတရဲ့လက်ထောက်အင်ဗီရောအရာရှိချုပ်အဖြစ်ရွေးချယ်ကြောင်းတနင်္ဂနွေနေ့မှာ Trump ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအမျိုးသားရေးအစွန်းရောက်သူတဦးဖြစ်တယ်လို့ဆွဆွဲခံထားရတဲ့ Stephen Bannon ကိုမဟာဗျူဟာနဲ့အကြံပေးအကြီးအကဲဖြစ်ရွေးချယ်ခဲ့တာကိုတော့လူ့အခွင့်အရေးအဖွဲ့တွေ Democrat နဲ့ Republican တချို့ကဝေဖန်နေကြပါတယ်။ Bannon အခုလိုရွေးချယ်ခံရတဲ့ပတ်သက်လို့မျိုးသားရေးဝါဒီတွေကအံပွဲခံခဲ့တယ်လို့သူဟာလက်ရာအစွန်းရောက်တွေရဲ့ Breitbart website ကိုဥဆောင်လုပ်ကင်သူလည်းဖြစ်ပါတယ်။ဒါပေမဲ့လည်း Trump ရဲ့ Message စီယုံရေးအဖွဲ့ Manager Kelly Yang Conway ကသူဟာမဟာဗျူဟာကျွမ်းကျင်တဲ့ထွက်မြတ်သူတဦးဖြစ်ပြီးတော့ American ရေတဲ့အရာရှိဖြစ်ခဲ့တယ်လို့ Harvard Tech သူကြောင်းစင်ဖြစ်တယ်ဆိုပြီးတော့ကုကံခြေပတ်ထားပါတယ်
အာရစစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့တွေအကြီးအကျယ်ထိုးစစ်ဆင်နေတဲ့အီရတ်နိုင်ငံမိုဆူးမြို့မှာလူ 9,400 ကျော်အိုးအိမ်တွေကနေစွန့်ခွာထွက်ပြေးနေရတဲ့အကြောင်းကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါတယ် ပြည်ခရီးတောက်ချာနေကစလို့အိုးအိမ်မဲ့သူဦးရေနောက်ထပ်6600တိုးခဲ့ပြီးအများစုကဒီအိုးအိမ်မဲ့ဒုက္ခသည်စကန်တွေရှိရာကိုထွက်ပြေးလာကြတယ်လို့ကုလသမဂ္ဂပြောခွင့်ရတူကဒီနေ့လာနေမှာပြောပါရယ်ထွက်ပြေးလာတဲ့သူတွေကိုယာယီခိုးလုံရေးစခန်းတွေထဲပေးမဝင်ခင်မှာ IS အဖွဲ့နဲ့အခြေဆက်ရှိသူတွေပါဝင်နေမလားဆိုတာကိုစစ်ဆေးနေတဲ့အကြောင်းဤရက်အထူးတပ်ဖွဲ့တွေကပြောပါရယ်အမေရိကန်ဦးဆောင်တဲ့လေကြောင်းအကူနဲ့အတူဤရက်တပ်ဖွဲ့တွေဟာမိုးဆူးမြို့အတွင်းပိုင်းကိုတဖြည်းဖြည်းချင်းဝင်ရောက်ထိုးစစ်ဆင်လာနေတာပါအားရစစ်သွေးကြွားတွေဘက်ကအသေးခံပုံခွဲတိုက်ခိုက်တာတွေလုပ်နေတာနဲ့အမျှစစ်ဖက်ရက်ဖက်ထိခိုက်သိမ်းဆုံးမှုတွေနှဲပါစေဖို့လည်းဤရွက်တပ်ဖွဲ့တွေကကြိုးစားနေကြပါဗျ။ကမ္ဘာစစ်နယ်ရိတ်ခအဖွဲ့ WFP ကတော့မိုးဆူးမြို့နယ်အနီးဝန်းကျင်ဒေသတွေကလူပေါင်း300,000ကျော်အတွက်စစ်နယ်ရိတ်ခအကူအညီတွေထောက်ပံ့ပေးနေတယ်လို့ပြောပါဗျ။ဒီထဲမှာမိုးဆူးမြို့အတွင်းဒီဤရွက်တပ်ဖွဲ့တွေပထမဆုံးပြန်လည်သိမ်းယူခဲ့တဲ့ကိုကြာလီရက်ကွက်ကလူပေါင်း 2,500 လဲပါဝင်ပါတယ်ရှင်။
ပါလင်နဲ့ဘုံမျိုးတွေပါဝင်ပြီးနဲ့ဆယ်ခုကပလီတွေလူနေတိုက်ခန်းတွဲတွေနဲ့ရုံးခန်းတွေကိုဂျာမနီလုံခြုံရေးရဲတွေကဒီကနေ့မနက်ပိုင်းမှာဝင်ရောက်စီးနှင်းရှာဖွေပါရယ် IS အစွန်ရောက်အကြမ်းဖက်အဖွဲ့အတွက်တပ်သားတွေစုဆောင်းပေးနေတယ်ဆိုပြီးတော့ဆွဆွဲထားတဲ့အဖွဲ့တစ်ဖွဲ့ကိုအစိုးရကတရားမဝင်ကြောင်းကြေညာထားတယ်လို့ပြည်ထောင်စုဝန်ကြီးဌာနကပြောဆိုထားပါရယ် DWR လို့ခေါ်တဲ့စစ်မှန်တဲ့ဘာသာရေးအဖွဲ့လို့ကိုယ့်ဘာသာအမည်ပေးထားတဲ့အဖွဲ့ဟာ IS တွေအတွက်ပံ့ပိုးပေးနေတဲ့ရွှေပြောင်းကွန်ရက်တစ်ခုဖြစ်ကြောင်းဝန်ကြီးဌာနပြောခွင့်ရကပြောပါရယ်ဒါပေမဲ့လည်းအဲ့ဒီအဖွဲ့အနေနဲ့တီးကြားတိုက်ခိုက်ဖို့ကြံရထားတာမျိုးမရှိဘူးလို့သူကပြောပါရယ်ဒီအဖွဲ့ဟာဂျာမနီနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တယ်လို့အမုန်းတရားတွေပြန်ပွားအောင်သွေးထုတ်လှုပ်ဆော်ပေးနေတဲ့အဖွဲ့ဖြစ်ပြည်ထောင်စုဝန်ကြီး Thomas D. Misery ကယုံကြည်ထားကြောင်းလည်းသူကပြောပါရယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်။တနင်္ဂနွေဘန်ကောက်မြို့ကနာမည်ကြီးနှက်ကွန်းတစ်ခုမှာ2015ခုနှစ်ဩဂတ်လတုန်းကဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုနဲ့ဆွဆွဲခံထားရတဲ့မျိုးသားနှုတ်ဦးရဲ့အမှုကိုတော့ဒီကနေ့စတင်ဆက်စီပါရယ်။ဆွဆွဲခံထားရတဲ့သူတွေဘက်ကဘာသာပြန်ပြီးမဲ့သူတွေနဲ့ပတ်သက်လို့အငင်းပွားတာတွေရှိခဲ့တာကြောင့်အမှုစစ်ဆေးမှုတွေနှောင့်နှေးခဲ့ရပြီးတဲ့နောက်အခုမှစစ်ဆေးမှုတွေကိုစတင်တာပါ။ဘီလယ်မိုဟာမက်နဲ့မီရာလီယူဆူဖူတို့ဟာလူသတ်မှုတရားမဝင်ဖောက်ခွဲရေးလက်နက်ပစ္စည်းတွေလက်ဝဲပိုင်ဆိုင်မှုအပါအဝင်လူပေါင်း20သေဆုံးခဲ့ရတဲ့ဘန်ကောက်အေယာဝန်နက်ကွန်းမှာဒီဘုံခွဲတိုက်ခတ်မှုနဲ့ဆက်ဆက်ပြီးတော့စွဲချက်ပေါင်း10ခုကျော်နဲ့ရင်ဆိုင်နေရတာပါသူတို့နှစ်ဦးကတော့စွတ်စွဲချက်တွေကိုညှဉ်းဆန်ချပါတယ်တရုတ်ဝီကာလူမျိုးတွေဖြစ်ကြတဲ့သူတို့နှစ်ဦးကဒီတရုတ်တန်ယုံကဆေလွတ်ပေးတဲ့ဘာသာပြန်နှစ်ဦးကိုလက်မခံခဲ့ပါဘူးတရုတ်နိုင်ငံဟာဝီကာလူမျိုးတွေကိုအလေးထားတဲ့သူတွေမဟုတ်တာကြောင့်တန်ယုံကစကားပြန်တွေကိုလက်မခံနိုင်ဘူးလို့ဆိုပြီးတော့ညှင်းခဲ့ကြတာပါဒါပေမဲ့တရားရုံးကနောက်ဆုံးမှဒီသူတို့ဘက်ကစိုးရိမ်ချက်တွေကိုပယ်ချခဲ့ပါတယ်။တရုတ်နိုင်ငံရှီချင်းပြည်နယ်ဟာဝီကာလူနည်းစုတွေအများဆုံးနေထိုင်တဲ့ပြည်နယ်ဖြစ်ပြီးတော့တရုတ်အစိုးရရဲ့ဖိနှိပ်မှုတွေနဲ့ပတ်သက်လို့ဒေသခံအများပြားကမကြေမနက်ဖြစ်နေကြတာပါ။ဒီဒေသဟာတရုတ်အစိုးရရဲ့အကြမ်းဖက်ဝါဒဆန့်ကျင်ရေးအကြီးကျယ်နှိမ်နင်းမှုတွေရှိနေတဲ့နေရာလည်းဖြစ်ပါတယ်။ဘန်ကောက်မြို့ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့တော့လူမာကိုကုမှုကွန်ရက်တွေကိုထိုင်းဆိုရကနှိမ်နင်းခဲ့တဲ့အပေါ်မှာလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ထိုင်းဆိုရအရာရှိတွေကပြောပါတယ်ရှင်။
လျှို့ဝှက်ချက်လက်တွေပေါကြမှုကြောင့်ထောင်ဒဏ်35နှစ်ချမှတ်ခံထားတဲ့ American City Chelsea Mania ထောင်ဒဏ်ရှော့ပေါက်ပေးဖို့သမ္မတ Barack Obama စီကိုစာရေးသားတောင်းဆိုလိုက်ပါတယ်စိတ်ဖိစီးမှုတန်ခံနေရပြီးဒေါသကြီးသလိုမျှော်လင့်ချက်ကင်းမဲ့နေပြီးစိတ်ကြဆင်းတဲ့ဝေဒနာတွေကိုခံစားနေရတယ်လို့သမ္မတစီရေးသားထားတဲ့စာရင်းမှာဖော်ပြထားပါတယ်။ Iraq နိုင်ငံမှာထောက်လိုင်းရေးဆိုင်ရာအချက်အလက်ပြုစုသူအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့ Manning ဟာအခုကမှ6နှစ်ကျော်ထောင်ထဲမှာနေထိုင်ခဲ့ရပြီးပါပြီ။နိုင်ငံတော်လျှို့ဝှက်ချက်စာရေးစာရင်းတွေကိုထုတ်ပြန်ပေးနေတဲ့ WikiLeaks website ကိုလျှို့ဝှက်အချက်အလက်ပေါင်း9သိန်းကျော်နဲ့အစ်မေပြင်ကဗီဒီယိုတွေကိုပါပေးအပ်တာကြောင့်အခုလိုပြစ်ဒဏ်ချမှတ်ခံခဲ့ရတာပါ။ Bradley Manning အဖြစ်စစ်တပ်အတွင်းတာဝန်ထမ်းဆောင်စေမှာအမှုကျွလွန်လာဖြစ်ပြီးအခုခါမှာတော့သူဟာအမျိုးသမီးတဦးအဖြစ်သာနေထိုင်ပါတယ်။တေချောင်းကြံစီတာကြောင့်ရွှေပြောင်းပြီးတီးကြားချုံအောင်ထားစဉ်အတွင်းလွန်ခဲ့တဲ့လကသူဟာထပ်မံပြီးတော့တေချောင်းကြံစီခဲ့တာပါ။ Iraq ကစစ်ပွဲတွေဟာအရက်သားတွေပေါ်တက်ရောက်မှုရှိရတဲ့ပတ်သက်လို့လူများသိအောင်ရည်ရွယ်ချက်နဲ့သူဟာအခုလိုအချက်လက်တွေကိုပေးရတာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းဒီလို့ရဟာအမေရိကန်ပြည်တော်စုနဲ့လက်နက်ကင်တပ်ဖွဲ့တွေအပေါ်အန်ဒီယရီကြားရောက်စေနေတာကြောင့်သူဟာတစ်စပေါက်ဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်
။ပါလက်စတိုင်းသားတွေရဲ့ပုဂ္ဂလိကနယ်မြေပေါ်မှာတိစောက်ထားတဲ့ဂျူးအခြေချအင်အားတွေကိုတရားဝင်အတည်ပြုပေးတဲ့ဥရတရက်ပြတဲ့မှုအစ္စရေးအစိုးရကစူးစမ်းနေတာနဲ့ပတ်သက်လို့ဆိုရင်မကင်းဖြစ်တဲ့အကြောင်းအမေရိကန်ပြည်တော်စုကပြောဆိုလိုက်ပါတယ်။
If this law were enacted, it could pave the way for the legalization of dozens of illegal outposts.
ဒီဥပဒေသားအတည်ဖြစ်သွားမယ်ဆိုရင်ဂျော်ဒန်မြေနောက်ဘက်ကမှတရားမဝင်တိစောက်ထားတဲ့အင်ယာဒါဇင်နဲ့ချီတရားဝင်ဖြစ်လာနိုင်ပါတယ်။ဒါဟာအစ္စရေးအနေနဲ့အစောပိုင်းရှိထားတဲ့တရားရေးဆိုင်ရာအယူဆတွေနဲ့မကန့်ညီသလိုမကြုံစုဘူးပြဿနာတစ်ခုကိုဖန်တီးရရောက်ပါတယ်။ပါလက်စတိုင်းပုတ်ကလေးကနယ်မြေပေါ်မှာအဆောက်အဦတွေမဆောက်ဘူးဆိုတဲ့အစ္စရေးရဲ့နှစ်ရှည်ကင်ဆွဲလာတဲ့မူဝါဒကိုလည်းချိုးဖောက်ရကြပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီးအဲလိဇဘက်ထရူဒိုကပြောသွားတာပါ။အစ္စရေးအစိုးရဝန်ကြီးတွေရဲ့ကော်မတီတစ်ခုကနေပြီးတော့ဒီအခုဥပဒေချမ်းကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကအတည်ပြုခဲ့ပြီးတော့အစ္စရေးလွှတ်တော်မှဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။လွှတ်တော်မှ၃ချိန်၃သက်ဆွေးနွေးပြီးတော့ဒီဥပဒေကိုတရားရုံးချုပ်ကအတည်ပြုပေးနိုင်ပွဲရှိပါတယ်။အငင်းပွားစရာဖြစ်နေတဲ့ဒီဥပဒေမူကြမ်းဟာဂျော်ဒန်မြစ်အနောက်ဘက်ကန်ကအာမိုနာချေချအင်ယာတွေကိုဒီဇင်ဘာလ25ရက်နေ့နောက်ဆုံးထားပြီးတော့နေရာကနေဖယ်ရှားဖို့တရားရုံးချုပ်ကလက်ရှိထုတ်ပြန်ထားတဲ့အမိန့်ကိုဟန်တားဖို့ရည်ရွယ်တာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကြောင့်အစ္စရေးအစိုးရအတွင်းမှာလည်းလက်ခံသူနဲ့ထောက်ခံသူတွေသဘောထားကွဲလွဲနေကြပါတယ်ရှင်
။နယူးဇီလန်နိုင်ငံမှာ 9.8 ပြင်းအားရှိတဲ့ငလျင်လွတ်ခဲ့တာကြောင့်မြေရီကွဲကုန်ပြီးသီးခြားကျန်နေတဲ့ဂမူတစ်ခုပေါ်ကဘဲမှသွားလို့မရတဲ့နွားသုံးကောင်ကိုအခုခါမှကယ်တင်လိုက်နိုင်ပါပြီ။တနင်္လာနေ့ကထွက်ပေါ်လာတဲ့ဗီဒီယိုထဲမှာတော့ဘေးပတ်လည်ကောင်းမြေကြီးတွေနှိမ်ဆင်းကုန်တာကြောင့်ထီးထီးကျန်နေတဲ့မြေဂမူပေါ်မှာနွားတွေကဘဲမှသွားလို့မရပဲဖြစ်နေတာပါ။နွားကြီးနှစ်ကောင်နဲ့နွားကလေးတစ်ကောင်အောက်ကိုဆင်းလို့ရအောင်နွားပိုင်ရှင်ကလမ်းဖောက်ပေးခဲ့တယ်လို့ဒေသခံသတင်းမီဒီယာတွေမှာဖော်ပြပါရယ်။မြေငလင်လှုပ်ခတ်မှုကြောင့်ဒူဘိုင်မြေအတွင်းအကြောင်းကြီးတွေပေါ်လာတာလို့အဲ့ဒီနွားပိုင်ရှင်လေသမားကပြောပါရယ်။ငလင်ကြောင့်ဆူနာမီအသေးစားလေးတွေဖြစ်ပေါ်ခဲ့တယ်လို့လမ်းတွေအိမ်တွေလည်းပျက်စီးပြီးလူနှုတ်ဦးသေဆုံးခဲ့ပါရယ်ခင်ဗျာ။
အင်တာနက်လွတ်လပ်ခွင့်ဟာကမ္ဘာတစ်ဝှမ်းမှာ6နှစ်ဆက်တိုက်ကျဆင်းသွားတဲ့အကြောင်းလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဒီမိုကရေစီရေးအတွက်ဆောင်ရွက်နေတဲ့တရားလွတ်လပ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ Freedom House အဖွဲ့ကအစီရင်စာထုတ်ပြန်လိုက်ပါတယ်။2015ခုနှစ်ဇွန်လနဲ့ဒီနှစ်2016ခုနှစ်ဇွန်လအတွင်းလူမှုသတင်းကွန်ရက်တွေနဲ့အပြန်အလှန်ပေးပို့ရေးသားချက်တွေအပေါ်အစိုးရရဲ့စောင့်ကြည့်တဲ့စနစ်တွေတိုးလာခဲ့တယ်လို့အစီရင်စာကဆိုပါတယ်။အင်တာနက်လွတ်လပ်ခွင့်အဖိနှိတ်ခံရဆုံးနိုင်ငံတွေထဲမှာတော့တရုတ်၊ဆီးရီးယား၊အီရန်၊အီသီယိုးပီးယား၊ဥဇဘေကစ္စတန်နဲ့ကျူးဘားနိုင်ငံတွေကိုထည့်သွင်းချပါတယ်။မြန်မာနိုင်ငံမှာတော့ဒီနှစ်အတွင်းအင်တာနက်အသုံးပြုသူဦးရေအမြင့်ဆုံးနှုန်းမှာရှိပြီးတော့အင်တာနက်လွတ်လပ်ခွင့်တိုးတက်လာတာရှိပေမဲ့တစ်ချိန်တည်းမှာလည်းအင်တာနက်အသုံးပြုမှုနဲ့ဆက်ဆက်ပြီးဖမ်းဆီးအရေးယူမှုတွေကလည်း2011ခုနှစ်ကစလို့အများဆုံးဖြစ်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်ရှင်။
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမှခင်ဖြူထွေးနဲ့ကိုအောင်တို့ကကြင်ညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်ရှိခိုင်းပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့စစ်တွေမျိုးကိုရောက်ရှိပြီးတော့ပြည်နယ်အစိုးရအဖွဲ့နဲ့လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။နောက်ရက်တွေမှာတော့ပဋိပက္ခဖြစ်ပွားခဲ့ရာမြို့ရွာတွေကလူမှုအဖွဲ့အသီးကပုံကိုယ်တွေပြည်သူတွေနဲ့တွေ့ဆုံပြီးတော့မေးမြန်းမှတ်တမ်းရယူဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြมาဖြစ်ပါတယ်ရှင်
။ဟုတ်ကဲ့မောင်တော်ဒေသမှာအကြံဖက်တိုက်ခိုက်တာတွေနဲ့နောက်ဆက်တွဲအဖြစ်လုံခြုံရေးအာဏာပိုင်တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်ရာမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရဲ့ခီးစဉ်ကိုစတင်လိုက်တာဖြစ်ပါတယ်ကွန်ရှင်အဖွဲ့ဝင်တွေဟာမွန်လွယ်ပိုင်းမှာစစ်တွေမျိုးကိုရောက်ရှိပြီးနေကင်းနှစ်နာရီလောက်မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးတဲ့အချက်တွေကိုပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကအခုလိုပြောပါတယ
်။အဓိကတော့ဒီအခုကျွန်တော်တို့ပြည်နယ်အစိုးရအဖွဲ့ရတို့ဒီရခိုင်ပြည်နယ်အတွင်းမှာလက်တော်လို့ဖြစ်နေတဲ့အနေအထားလေးတွေကိုပြောပြလိုက်တာပေါ့ဗျာ။ဟာဒီလူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့မှတင်နေ။လူမှုအဖွဲ့အစည်းတွေရောတခြား community အတ္တိယလူတွေနဲ့အောက်ခြေလူတွေနဲ့တွေ့ပြီးတော့သူတို့အားအရဟိုမေးမြန်းပြီးမှတ်တမ်းလေးတွေယူမှာပေါ့ဗျာစစ်တွေရဲ့အရင်2011ကနောက်ပိုင်းမှာဒီပြဿနာဖြစ်ခဲ့တဲ့အဲတချို့မျိုးတွေလေးပါတယ်ကြာမနေ့ကတော့ခါသွားမှာမနေ့ကကတော့မြေဝုံကိုသွားမယ်ထင်တယ်
တူရကြခီးစင်မှာတော့ကွန်ရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအာနန်လိုက်ပါလာခြင်းမရှိဘဲအကြံပေးကွန်ရှင်အဖွဲ့ဝင်နက်တာလန်တန်မဟောင်းမစ်လက်တီရှာဗင်ဂျန်အာဆမ်နဲ့အတူမြန်မာကွန်ရှင်အဖွဲ့ဝင်6ဦးတို့ပါဝင်ခဲ့ပါတယ်ကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအာနန်ကကွန်ရှင်ဥက္ကဋ္ဌအနေနဲ့လက်တလော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေပေါ်အလွန်ဆိုးရိမ်ကြောင်းဒီအကြမ်းဖက်မှုတွေဟာရခိုင်ပြည်နယ်မတည်ငြိမ်မှုတွေကိုထပ်မံဖြစ်ပေါ်လာစေဖို့လမ်းကြောင်းပေးနေပြီးအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေကိုအသစ်ထက်မှန်ဖန်တီးလာနိုင်မှာဖြစ်ကြောင်းနဲ့လူလူအတိုင်းအဝိုင်းအနေနဲ့အကြမ်းဖက်မှုတွေကိုစန့်ကျင်ရမှာဖြစ်တယ်လို့လုံခြုံရေးဆိုင်ရာအာဏာပိုင်တွေဘက်ကလည်းတရားဥပဒေနဲ့အညီလှုပ်ဆောင်ကြဖို့တိုက်တွန်းလိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အ ာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဒီရက်ပိုင်းအတွင်းထပ်မံဖြစ်ပွားလာပြီးလူခွေရေးချိုးဖောက်မှုတွေရှိနေကြောင်းဆွဆွဲမှုတွေအပေါ်မှာလွတ်လပ်ပြီးတမတ်တမတ်ရှိတဲ့စုံစမ်းစစ်ဆေးရေးတွေဆောင်ရွက်ဖို့အတွက်ထပ်မံတောင်းဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့သွေးထွက်တန်ရုံမှုတွေထပ်မဖြစ်စေဖို့ဒါမှမဟုတ်လုံခြုံရေးတပ်ဖွဲ့တွေကိုထိန်းချုပ်ဖို့အတွက်အခက်အခဲရှိနေမယ်ဆိုရင်ဒေသတွင်းဒါမှမဟုတ်နိုင်ငံတကာအဖွဲ့တွေကိုပါဝင်ဆောင်ရွက်ခွင့်ပေးဖို့နဲ့ကုလသမဂ္ဂနဲ့အာဆီယံကဥဆောင်ပြီးစုံစမ်းစစ်ဆေးမှုတွေဆောင်ရွက်စေဖို့ကိုတောင်းဆိုထားပါတယ်ဒါပေမဲ့အခုခီးစဉ်အတွင်းမှာဒီအပိုင်းအတွင်းပြိပခါတွေတကြောပြန်ပြင်းထန်နေတဲ့မုံတော်ဒေတာဘက်ကိုလုံခြုံရေးအခြေအနေရတွားရောက်တိုင်းမဲ့အလားအလာမရှိကြောင်းဦးမင်းအောင်ကပြောပါတယ်
။ဒီဘုဒ္ဓဘာသာတို့ဘက်ကလည်းနည်းနည်းလေးပြဿနာတွေကနည်းနည်းကြီးနေတဲ့ပုံစံမျိုးတိခါတယ်လေ။အမှန်သူတို့ကွန်ကရစ်တွေလာလာပြီးလာကြမယ်နေသားမှာအော်တိုဘတ်ကိုရနေရဖြစ်သွားတဲ့နောက်ပိုင်းမှာသူတို့ဟိုလာမဲ့အစီအစဉ်မပြတ်သွားတယ်ကြာအဲ့ဒါအခုမှသေးသွားတယ်ဆိုပြီးလာတဲ့အနေထားတော့ဟိုပြီးရတာဘောနော်ဒါပေမဲ့အခုအဲ့မောင်တို့ဟိုဒေသမှာနည်းနည်းဟိုတိုင်းရင်းမှုတော်ကြာသွားတဲ့အနေထားတွေကြုံလိုက်ရတော့သူတို့မသွားတော့ဘူးလို့အဲ့လိုဆုံးဖြတ်ထားတယ်ကြာ
ဒီလ7ရက်နေ့နောက်ပိုင်းမောင်တော်မျိုးနယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေအတွင်းမှာအစိုးရတပ်မတော်ကတရင်မှုတဦးနဲ့စစ်သည်တဦးကြာဆုံးခဲ့သလိုအကြမ်းဖက်တိုက်ခိုက်သူ30ကျော်သေဆုံးခဲ့ကြောင်းတပ်မတော်ပိုင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်လက်ရှိဖြစ်ပေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူတီတောင်မောင်တော်မျိုးနယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဟာအော်တိုဘာလ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးတလားကျော်ကြာမြင့်လာတဲ့ကာလအတွင်းမှာအစိုးရတပ်မတော်ကအရာရှိစစ်သည်9ဦးရဲတပ်ဖွဲ့က10ဦးကြာဆုံးခဲ့ကြောင်းနဲ့တေဆုံးသူဘင်္ဂလီ69ဦးဖမ်းဆီးခဲ့သူ234ဦးရှိကြောင်းလည်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်
ကိုမိုးစောတင်ပြသွားတော့ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြန်မာထိုင်းနယ်စပ်ဖက်ကသတင်းဖက်အလက်ပေးရအောင်ပါထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မဲတဝေါ်ဒေသကနေဖျားသုံးစုထိရှိနေတဲ့နယ်ခြားစောင့်ကိတ်အားလုံးကိုလာမယ့်နိုဝင်ဘာလ26ရက်နေ့ကစပြစ်ပြီးတော့ပိတ်ပစ်တော့မယ်လို့ကရင်ပြည်နယ်ကနယ်ခြားစောင့်တပ်ကပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံစွန့်အင်ဝန်ကြီးဌာနရဲ့အမိန့်နဲ့နယ်စပ်တရားမဝင်ဂိတ်တွေကနေလောင်စာစီတင်သွင်းနေတာတွေကိုရပ်လိုက်ပြီးတဲ့နောက်ပိုင်းမှာနယ်ခြားစောင့်တပ်ဖက်ကလည်းအခုလိုပြောဆိုလာရပါအကြောင်းစုံကိုတော့ထိုင်းအခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရယ
်ထိုင်းမြန်မာနယ်စပ်တက်ခရိုင်မဲဆောက်မြို့နဲ့မြောက်ရီမြို့ကိုဆက်သွယ်သွားလာနေတဲ့နယ်ကြားကတရားမဝင်ဂိတ်တွေကိုမြန်မာနယ်ကြားဆောင်တပ်ဖက်ကနေလာမယ့်26ရက်နေ့မှာစတင်ပိတ်မယ်ဆိုပြီးနယ်ကြားဆောင်ဘုံမှုသိန်းစော်မင်းကအခုလိုပြောဆိုလိုက်ပါတယ်
26ရက်နေ့မှာဖြစ်မယ်အဲကျွန်တော်တို့မဲသောကတွေဖျားသုံးလူကြီးပေါ့ကျွန်တော်နယ်ကြားဆောင်တပ်အနေနဲ့ဟိုတက်တဲ့ဂိတ်ရှိတဲ့နေရာတွေပေါ့အဲပိတ်မှာတရားပေါ်တစ်ခုပဲလွတ်မယ်
ထိုင်းမြန်မာနယ်စပ်မှာတရားမဝင်ဂိတ်တွေအများအပြားရှိပြီးအထူးသဖြင့်နယ်ကြားဆောင်ဂိတ်တွေကနေနှစ်နိုင်ငံကုန်သွယ်စီးဆင်းမှုတွေကိုလည်းလှုပ်ဆောင်နေတာပါအခုအခါမှာတော့နှစ်နိုင်ငံကုန်သွယ်စီးဆင်းမှုတွေကိုတရားဝင်နယ်စပ်တရားပေါ်ကနေပဲတွားရတော့မှာဖြစ်တဲ့အကြောင်းနဲ့နယ်ကြားဆောင်တပ်တွေရဲ့ဂိတ်တွေကနေလောင်စာစီတင်သွင်းမှုတွေကိုထိုင်းဘက်ကပိတ်ပင်မှုတွေရှိတာကြောင့်မြန်မာနယ်ကြားဆောင်တပ်ဖက်ကလည်းနယ်စပ်ဂိတ်တွေကိုပြန်ပိတ်ဖို့လှုပ်တာဖြစ်တဲ့အကြောင်းဘုံမှုသိန်းစော်မင်းကပြောသွားပါတယ်
ကျွန်တော်တို့ဂိတ်တွေကတော့ကျွန်တော်တို့ဒီကတော့တွင်းမှုပေါ့ကျွန်တော်ဘုံမှုဆုံးဖြစ်သွားတာတွင်းမှုလေသူကတော့နေကြတော့တက်ဂိတ်တွေကိုသူကပိတ်တာနောက်ပြီးကျွန်တော်တို့စီစီပိုင်းလည်းပြီးမသွင်းတော့ဘူးလေသူတို့တွေကယူရက်ဘက်ချမ်းအနေမှာဒီလည်းပြီးမသွင်းဂိတ်တွေလည်းသွားလာဖို့မပြီးဘူးပါညာဆိုတော့စစ်စစ်တက်တွေကတော့တော်တော်တော့ပိတ်တာ哦ပိတ်တဲ့အခါကျတော့သူလည်းသူတို့လည်းအားလုံးလည်းဒီပြားပိတ်မှာဆိုတဲ့နေသားမျိုးဖြစ်လာတာပေါ့။ဒါနည်းနည်းလေးအခြေအနေတင်းမာနေတယ်။နောက်တော့ဟိုလုံနေတဲ့ဥစ္စာတွေကဒီကျွန်တော်တို့ဆက်ရှိရတဲ့အမျိုးဟော်ဒီကော်ပရာဖြတ်တယ်လေ။နက်ဖြတ်နက်ဆက်ကိုကျော်ပြီးတော့ဖြတ်လာတယ
်။
ဖြတ်လာတဲ့အခါကျတော့ KIM ကကျွန်တော်တို့ဒီက KIM ကနေမှစာထုတ်တယ်။အဲ့ဒါကိုအကြောင်းမပြန်သေးဘူး
။ပြီးခဲ့တဲ့အပတ်တုန်းကလည်းမြဝတီမြို့မှာနေကြားဆောင်တက်ရဲ့အကြီးအကဲဖြစ်တဲ့ဗိုလ်မှူးချစ်သူကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအဲ့ဒီသတင်းစာရှင်းလင်းပွဲမှာလည်းထိုင်းဘက်ကစာရင်ဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့နေဇက်ခိတ်တွေကနေလောင်စာစီတင်သွင်းလာတယ်မလို့ဖို့ညွှန်ကြားထားတဲ့အကြောင်းထိုင်းဘက်ကတာဝန်ရှိသူတွေကပြောဆိုခဲ့တယ်ဆိုပြီးအခုလိုပြောသွားပါတယ
်ဗမာကုန်တိုင်မျိုးပေါ့အဲ့တော့ not so ကျွန်တော်ဟာအဲ့ဒီသူအမှုကိုကျွန်တော်မေးလိုက်တဲ့ခါကျတော့ကျွန်တော်စူပါပြန်ပြောလဲဆိုတာစာရှင်ဝန်ကြီးခံနာရမယ်ညွှန်ကြားလို့ပါတဲ့
နေကြားဆောင်တက်ဖက်ကတော့တရားပေါ်ကနေစီအသွာလာမရှိတာကလွဲရင်အောက်လန်းတွေကနေလဲစီးပွားရေးဆောင်မှာအခွန်ဆောင်ပြီးသွားနေတာဖြစ်တယ်လို့လဲဆိုပါတယ်လက်ရှိမှာတော့နေဆက်တရားမဝင်ဂိတ်တွေကနေလူအသွာလာများရှိနေသေးဖြစ်ပြီးထိုင်းမြန်မာကုန်စည်စီးဆင်းမှုတွေကတော့တိတ်မရှိတော့ပါဘူးအဓိကကတော့ထိုင်းဘက်ကနေတင်သွင်းနေတဲ့လောင်စာစီတင်သွင်းမှုအလုံးကိုအော်တိုဘာလကွန်ကရစ်ကရန်နာထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ထဲကနေချာဆောင်ဂိတ်တွေပိတ်တော့မယ့်အကြောင်းမှအေးအေးမှတင်ပြသွားပါရှင်အခုတော့တောင်ကြီးတစောင်းနိုင်ပွဲအကြောင်းတင်ပြပါဦးမယ် တစောင်းနိုင်ပွဲတော်ကျင်းပတဲ့နေရာရစ်ထဲမှာအထင်ကရနေရာတစ်ခုဖြစ်တဲ့ရှမ်းပြည်နယ်တောင်ကြီးမြို့မှာရောင်စုံမိဘုံမြန်ကြီးတွေနဲ့ပွဲတော်ကိုစီစီကာကာကျင်းပခဲ့တယ်လို့မြန်မာပြည်သူဝန်အလှပါဆုံးပွဲတော်တစ်ခုဖြစ်လဲပြောစမှတ်ရှိကြပါတယ်။တနိုင်ကလုံးကလူတွေနဲ့ကြိတ်ကြိတ်တိုးစီကားတဲ့တောင်ကြီးမြို့ကမိဘုံပြန်ပွဲဟာလှပပေမဲ့အန္တရာယ်လည်းမသေးလာပါဘူး။တောင်ကြီးမြို့ရဲ့တစောင်းနိုင်မိဘုံပြန်ပွဲအကြောင်းကိုတော့ AFP သတင်းဆောင်မကိုအခြေခံပြီးကိုဝင်းခမောင်းကပြောပြထားပါတယ်ရှင်။
မီရှူမီဘန်တွေရာနဲ့ချီပါဝင်တဲ့ရောင်စုံတောက်ပတဲ့မီးဘုံမြန်ကြီးတွေကိုကောင်းငင်စီလွှတ်တင်တဲ့အခါမှာမီးစမီးနာတွေကတော့အောက်မှာရှိတဲ့လူဟုတ်ထဲကိုလွင့်ဆင်နေပါတယ်။ပေါက်ကွဲနိုင်တဲ့ပစ္စည်းတွေတနေ့တဘိုးတည်ဆောင်ထားတဲ့မီးဘုံမြန်ကြီးတွေကအခက်မသင့်တဲ့အခါမှာမြေပြင်ကိုပြန်ပြီးထိုးဆိုက်ကြတဲ့ပေမဲ့ပွဲလာကြည့်သူတွေကတော့ဒီမြင်ကွင်းမျိုးကိုအရေးစုံပြီးကြည့်ရတာတန်တယ်လို့ဆိုပါတယ်။မန္တလေးမြို့ကနေလဲလာတဲ့ကိုမောင်မောင်မြင့်ကအခုလိုပြောပြပါဗျ။အ
ဲဒီကိုပထမဆုံးချိန်လာခြင်းဖြစ်ပါတယ်။ဒါလို့လာကြည့်လဲဆိုတော်တော်လေးနာမည်ကြီးတယ်။လူတော်တော်များများလဲစီကားတိုက်မြဲတဲ့အတွက်လာကြည့်ဖြစ်တာပါ။အရန်လဲပြောပါတယ်။အရန်လဲကြောက်ရပါတယ်။ဘာလို့လဲဆိုတော့အဲ့လိုရန်နေလာမဲ့မှာကြောက်လို့ပြေးရတဲ့ feeling ကတော်တော်ဆိုးပါတယ်
။အခုလိုမီးဘုံမြန်ကြီးတွေလွတ်တင်ကျင်းပတဲ့ပြိုင်ပွဲဟာနှစ်စဉ်နှစ်တိုင်းမိုးရင်းအကုန်နိုဝင်ဘာလမှာပြုလုပ်တဲ့တောင်ကြီးတစောင်းနိုင်ရဲ့စိတ်ဝင်စားဖွယ်အကောင်းဆုံးအရာတစ်ခုဖြစ်လာနေပါတယ်။ဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်ကြတဲ့နိုင်ငံမှာအခုလိုမီးဘုံမြန်ပြိုင်ပွဲကိုတော့ဗြိတိသျှကိုလိုနီလက်ထက်19ရာစုနှောင်းပိုင်းမှာစတင်ကျင်းပခဲ့တာလို့ဆိုပါတယ်။အခုလိုရောင်သွေးစုံလင်ပြီးဝင်းလက်တောက်ပတဲ့ပွဲတော်မှာကဘာတဝမ်းကလာရောက်ကြည့်သူတွေလည်းပါဝင်ပြီးတော့ဒီနှစ်မှာတော့တရက်ကိုလူ 9,000 လောက်လာကြတယ်လို့ရဲတာဝန်ရှိသူတွေကဆိုပါတယ်။ဗြိတိန်နိုင်ငံသားခီးသွားတူဖြစ်တဲ့ Mark Boy ကအခုလိုပြောပါတယ်။
I've never seen so many people.
ဒီလောက်များတဲ့လူအုပ်ကြီးကိုတခါမှမတွေ့ဘူးပါဘူး။လုံးဝအယူမှုပဲ။ဒါပေမဲ့လူတိုင်းကအေးဆေးဆေးပါပဲကျွန်တော်တို့နိုင်ငံမှာဆိုရင်ခွင့်ပြုမှာမဟုတ်ပါဘူးအန်ဒီရတော့များတာပေါ့ဒါပေမဲ့ကြည့်ရတာအရင်မိုက်ပါတယ
်ပြိုင်ပွဲဝင်မီးဘုံမြန်အဖွဲ့သားတူဖြစ်တဲ့ကိုတော်တာဝင်းကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်အခက်ခဲရတော့မရှိပါဗျာဒီတိုင်းမှာပဲဟုတ်ကဲ့အတင်းဖွဲနေလို့တော့ပေါ့ဗျာဆိုတော့မနေ့ကတည်းကကျွန်တော်တို့အမြင်ရပါတယ်ဝန်သူတွေကတော့အမြင်ရတယ်တခုလို
ရင်းနှစ်တွေကလူအသက်ဆုံးရှုံးမှုတွေအနှဲငယ်ရှိခဲ့ပေမဲ့လည်းအခုလိုမီးဘုံမြန်ကြီးတွေပေါ်မှာလနဲ့ချီကြအောင်တစားစင်စေးရေးချဲသူတွေအတွက်ကတော့ဒီပြိုင်ပွဲတွေဟာသူတို့အတွက်အလေးနဲ့ထားဖန်တီးပြုလို့ရတဲ့ရိုးရာအစဉ်လာတွေပဲဖြစ်ပါရယ်ခင်ဗျာ
အလဲဗီမီဒီယာဂရုကအမှုဆောင်ရာရှိချုပ်နဲ့အရီဒါဂျုတ်တို့ကိုပုံမှန်66ဂါဂျီနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတရားစွဲထားတဲ့ပေါ်မတူ क्वे ပြတဲ့သဘောထားမြင်တွေရှိနေကြပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်တာမှာမရှိသင့်ဘူးလို့ပြောကြတဲ့ပုံမှ66ဂါကြီးကိုတုံးပြီးဖမ်းဆီးတရားစွဲတဲ့ပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရကိုဝေဖန်သူတွေရှိတယ်လို့တိကျသေးချာမှုမရှိဘဲတာဝန်ရှိသူတွေလက်စားရဲဆိုပြီးဆွတ်ဆွဲရေးသားတဲ့ပေါ်ဝေဖန်သူတွေလည်းရှိပါတယ်။ဒီအပေါ်ကျွန်တော်တို့သောတာရှင်တွေကဘယ်လိုမြင်ကြပါသလဲ။အခုလာမယ့်အင်္ဂါညတရားရည်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0239238255 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီကနေ့ည9နာရီမှာဆွေးနွေးမယ့်တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အမေရိကန်ပြည်ထောင်စုမှနောက်သက်မဲ့သမ္မတဟာမြောက်အတ္တလန္တိတ်စစ်စာချုပ်နေတိုအဖွဲ့ဝင်နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံအလုံးနဲ့အထူးကကြတဲ့စစ်ဆင်ရေးကိုဆက်ပြီးတိဆောက်သွားချင်ပါတယ်ဆိုတာကမ္ဘာတဝန်းကအကောင်ဆောင်တွေကိုသူပြောပြမယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်ဂျာမနီ၊ဂရိစ်နဲ့ပီရူးနိုင်ငံတွေကအကောင်ဆောင်တွေနဲ့သမ္မတအိုဘားမားတွေ့ဆုံမှုရှိနေတာပါ VOA သတင်းထောက် Mary Alice Salins သမ္မတအင်မီရောကနေပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြထားပါတယ်ရှင်
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့မကြသေးခင်ကသူစကားပြောခဲ့တဲ့ပေါ်အခြေခံပြီးကမ္ဘာခေါင်းဆောင်တွေကိုရေးကြီးတဲ့သတင်းစကားသူပြောပါမယ်လို့သမ္မတဘရက်အိုဘားမားကသတင်းတောက်တွေကိုပြောပါတယ်။နေတိုးအဖွဲ့အပါအဝင်နိုင်ငံတွေနဲ့အဓိကကြတဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုနောက်တက်မဲ့သမ္မတကဆက်ပြီးထိန်းသိမ်းသွားခြင်းနဲ့လို့သူကပြောပါတယ
်။ One of the messages I will be able to deliver is his commitment to NATO.and the transatlantic alliance I think that's
ကျွန်တော်ပြောနိုင်မယ်သတင်းစကားတစ်ခုကတော့ NATO နဲ့ Atlantic တခြားဘက်ကမဟာမိတ်တွေအပေါ်သူ့ရဲ့တန်းထိတ်ထံမှာဒီခီးစဉ်တွင်လက်ရှိအဆင့်မှာကျွန်တော်လုံနိုင်တဲ့ရေးကြီးဆုံးလုပ်ငန်းတစ်ခုကတန်းထိတ်ထံပိုင်းရော့မသွားဘူးဆိုတာသူတို့ကိုအတီးပေးဖို့ပဲလို့ကျွန်တော်ထင်ပါတယ
်အမေရိကန်ရဲ့အကာအကွယ်အတွက်နိုင်ငံတချို့အနေနဲ့ပေးစရာရှိတာပေးရမယ်ဆိုပြီးမဲဆွယ်ပွဲတွေမှာ Trump ကပြောခဲ့ဘူးတာကြောင့် NATO အဖွဲ့ဝင်တွေစိတ်ပူနေကြတာပါစတီဖန်ဘန်နန်ကိုမဟာဗျူဟာရေးရာသူ့ရဲ့ထိပ်တန်းလက်ထောက်အဖြစ်ထရမ့်ကရွေးထားတဲ့အပေါ်မှတ်ချက်ပေးဖို့ဥပမာကညင်ပါတယ်။ အငင်းပွားပွဲ private တရင်ဌာနရဲ့အကြီးအကဲဟောင်းဟာလူပြူမျိုးသားရေးဝါဒီအုပ်စုတွေနဲ့ဆက်ဆက်ရှိတယ်လို့ဝေဖန်သူတွေကပြောပါတယ်။ဒါပေမဲ့လည်းမဲဆန္ဒရှင်တွေကဆုံးဖြတ်ခဲ့ကြပြီလို့သမ္မတဥပမာကပြောပါတယ
်။ Donald Trump will be the next president, the 45th president of the United States. And it will be
Donald Trump ဟာအမေရိကန်နိုင်ငံရဲ့55ဆမျောက်သမ္မတဖြစ်လာတော့မှာပါ။သူ့အတွက်အကောင်းဆုံးတာဝန်ထမ်းပြီးသူ့မူဝါဒတွေကိုအကောင့်ထဲပေါ်မယ်လို့ယူဆသူတွေကိုခန့်ထားဖို့ရာသူ့အပေါ်မှာပဲမူတည်ပါတယ်။သူ့ကိုမဲမပေးခဲ့သူတွေအနေနဲ့ဒါဟာဒီမိုကရေစီပဲဆိုတာအတိအမှတ်ပြုရပါမယ်
။ရွေးကောက်ပွဲမှာထရမ့်အနိုင်ရပြီးတဲ့နောက်နိုင်ငံတော်ဝန်ဆန္ဒပြနေကြပြီးဒီမိုကရက်တွေလည်းအံ့အားသင့်ကုန်ကြတာပါ
။ I think it's a healthy thing for the Democratic Party to go through some reflection.
Democratic Party အနေနဲ့ပြန်လည်သုံးသပ်မှုတချို့လုပ်တာကလုပ်သင့်တဲ့ကိစ္စတခုလို့ကျွန်တော်ထင်ပါတယ်။ဒီလိုပြောဆိုကြတဲ့အထက်ကျွန်တော်ဝင်ပြီးလွှမ်းမိုးမှုမလုပ်ဖို့ရည်ကြည်တယ်လို့ထင်ပါတယ်။အတွေးအသည့်အမြင်အသစ်တွေပေါ်ထွက်လာတာကျွန်တော်မြင်ကျင်ပါတယ်
။သူ့ကိုမထောက်ခံတဲ့မဲဆန္ဒရှင်တွေကိုလည်းစကားပြောဖို့ထရမ့်ကိုသူတိုက်တွန်းခဲ့ကြောင်းနဲ့အဲဒီလိုလှုပ်ခြင်းအပြင်သမ္မတဖြစ်လာတဲ့အခါသူ့အတွက်လောက်ကန်ရပို့ပြီးအဆင်ပြေစေမယ်လို့သမ္မတဥပမာကပြောပါတယ်ခင်ဗျာ။
American ပြည်ထောင်စုမှာနောက်သက်မဲ့သမ္မတသည့် Donald Trump ဟာမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်နိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံအားလုံးနဲ့အတူကကြားတဲ့ဆက်ဆံရေးကိုဆက်ပြီးတည်ဆောက်သွားချင်ပါတယ်ဆိုတာကိုကိုကျော်ကျော်သိန်းကတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်း Radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကမခင်ဖြူတွေကပြောပြပေးပါအောင်ရှင
်။ American သမ္မတ Barack Obama ဟာဒီကနေ့ဂရီးနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါစီးပွားရေးဆိုင်ရာအကြောင်းအရာတွေကိုအဓိကထားဆွေးနွေးဖို့ရှိပါတယ်။သူရဲ့သမ္မတတက်တမ်းမကုံခင်နောက်ဆုံးချိန်နိုင်ငံရက်ချခီးစဉ်ရဲ့ပထမဆုံးခီးတစ်ထောက်ဖြစ်တဲ့ဂရီးနိုင်ငံကိုသမ္မတဥပမာရောက်နေတာပါဂရီးနိုင်ငံရဲ့ဗန်နာရေးကဏ္ဍပြဿနာတွေကိုကင်တွယ်ဖြေရှင်းပြီးပွင့်လင်းမြင်သာအောင်လှုပ်ဆောင်ဖို့အပါအဝင်စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်သွားဖို့လိုအပ်တဲ့အကြောင်းတွေကိုဂရီးဝန်ကြီးချုပ် Alexis Tsipras နဲ့တွေ့ဆုံချိန်မှာသမ္မတဥပမာဆွေးနွေးလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအင်ပြီးတော့ရရှိတွေကပြောပါရယ်ဂျာမနီနိုင်ငံကိုဆက်မဲ့ဒီခီးစဉ်အတွင်းမှာတော့ဂျာမနီဝန်ကြီးချုပ်အန်ကလာမာခဲကဆွေးနွေးပွဲတစ်ရက်ကိုအင်ရှင်အဖြစ်လက်ခံကျင်းပပေးမှာဖြစ်ပြီးတော့အဲ့ဒီနေဘက်ကိုဗြိတိန်ပြင်သစ်အီတလီနဲ့စပိန်နိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်ကြမှာပါရှင်။အစိုးရအဖွဲ့အစည်းစတင်ဖွဲ့စည်းနေတဲ့အမေရိကန်ရွေးကောက်ပွဲသမ္မတဒေါ်နယ်ထရမ့်ဟာနယူးယောက်မြို့တော်ဝင်ဟာဟူဒီဂူလီယာနီကိုနိုင်ငံခြားရေးဝန်ကြီးတာဝန်ပေးအပ်သွားဖွယ်ရှိတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းပြည်ထောင်စုအစိုးရရှေ့နေတာဝန်ထမ်းဆောင်ခဲ့မှုတဲ့ဂူလီယာနီအနေနဲ့နိုင်ငံခြားရေးမူဝါဒအတွေ့အကြုံရှိသူတွေသာတာဝန်ယူလို့ရှိတဲ့ဒီယာရုတာဝန်ထမ်းဆောင်ဖို့ကတော့လုံလောက်တဲ့အတွေ့အကြုံရှိတဲ့သူမဟုတ်ပါဘူး။သူကမစ္စတာထရမ့်နဲ့ကာလကြာရှည်လက်တွဲလာသူဖြစ်ပြီးတော့မဲဆွယ်စီယုံရေးကာလတွေတုန်းကလည်းထရမ့်ရဲ့အမကန်ထောက်ခံသူဖြစ်ခဲ့တာပါရှင်။အယက်စစ်သွေးကြော်တွေလက်ထဲကနေပြန်လဲသိမ်းယူဖို့ယူရက်တပ်ဖွဲ့တွေအကြီးအကျယ်ထိုးစစ်ဆင်နေတဲ့ယူရက်နိုင်ငံမူစုမျိုးမှာလူ9,400ကျော်အုပ်ယူတွေကိုစွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါတယ်။ပြည်ခဲ့တဲ့တောက်ကြာနေ့ကစလို့အုပ်ယူမဲ့သူဦးရေနောက်ထပ် 6,600 တိုးခဲ့ပြီးအများစုကအုပ်ယူမဲ့ဒုက္ခသည်စခန်းတွေရှိရာကိုထွက်ပြေးလာကြတယ်လို့ကုလသမဂ္ဂပြောဝင်ရတဦးကတနင်္လာနေ့မှာပြောပါတယ်။ထွက်ပြေးလာသူတွေကိုတော့ယာယီခိုလုံရင်းစခန်းတွေထဲပေးမှုဝင်ခင်မှာ IS အဖွဲ့နဲ့အခြေဆက်ရှိသူတွေပါဝင်နေမလားဆိုတာကိုစစ်ဆင်နေတဲ့အကြောင်းယူရက်အထူးတပ်ဖွဲ့တွေကပြောပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနာမည်ကြီးနှက်ကွန်းတစ်ခုမှာ2015ခုနှစ်ဩဂတ်လကဖြစ်ခဲ့တဲ့ဘုံးဖောက်ခွဲတိုက်ခိုက်မှုနဲ့ဆွဆွဲခံထားရသူအမျိုးသားနှုတ်ရဲ့အမှုကိုတော့ဒီကနေ့စတင်ဆစ်ဆေးပါရယ်ဆွဆွဲခံထားရသူတွေဘက်ကဘာသာပြန်ပေးမဲ့သူတွေနဲ့ပတ်သက်လို့အငင်းပွားတာတွေရှိခဲ့တာကြောင့်အမှုဆစ်ဆေးမှုတွေနှောင့်နှေးခဲ့ရတာပါရှင်
တဲ့အချင်းချုပ်ကမခင်ဖြူတွေပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတန်ကြီးထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိ line meter 24 kHz 11.33 ည line meter 25 kHz 11.965 line meter 57 kHz 585နဲ့ line meter 190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါတို့သားရှင်များနေ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.